ဒါဥစဉ်ကြီးခင်ဗျာဒီနေ့ကျွန်တော်ဆွေးနွေးချင်တာကတော့အခက်ကြုံနေရတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးကိုအခုတုံ့တွေးနေရတဲ့စီးပွားရေးအခက်အခဲကဘယ်လောက်ထိထိခိုက်စေမလဲဘယ်လောက်ထိပုံမဆိုးရွားကြဆင်းသွားစေမလဲဆိုတာဖြစ်ပါတယ်ဒါပေမဲ့အဲ့ဒီကိစ္စကိုမပြောခင်အခုစီးပွားရေးအခက်အခဲကဘယ်လောက်ထိနေဆိုင်တယ်လဲပြဿနာဘယ်လောက်ကြီးမလဲဆိုတာအရင်ပြောပါအောင်ခင်ဗျာ
ခုလက်ရှိအာဏာသိမ်းလိုက်တဲ့ဖေဖော်ဝါရီတည့်ကစပြီးတော့တိုင်းပြည်စီးပွားရေးကတကားတစ်လုံးနဲ့သုံးရမယ်ဆိုတော့ကြောင်ထဲကိုရောက်သွားပါပြီ။ဘာကြောင့်လဲဆိုတော့ပြဿနာကတိုင်းပြည်ဒီမိုကရေစီလမ်းကြောင်းကိုသွားနေပြီ။ကဘာကြီးနဲ့စီးပွားရေးအဖြစ်နိုင်ငံရေးအဖြစ် open လုပ်ပြီးတော့မှဆက်ဆံတဲ့အခြေအနေအားလုံးကိုပိတ်လိုက်တဲ့အကျိုးဆက်ကြီးဝေးကြီးတစ်ခုတည်းမဟုတ်ပါဘူး။တိုင်းပြည်ရဲ့ထုတ်လုပ်မှုတွေ၊ကုန်သွယ်မှုတွေ၊ကုန်သွယ်မှုဆိုတာပြည်တွင်းပြည်ပကုန်သွယ်မှုအပအဝင်နိုင်ငံတကာနဲ့ဆက်သွယ်တဲ့ငွေကြေးစီးဆင်းမှုအစပြည်တွင်းငွေကြေးဆုံးအားလုံးဒီနောက်လက္ခဏာကိုဆောင်းသွားမှဖြစ်တဲ့အကြောင်းတိုင်းပြည်ရဲ့စီးပွားရေးဟာအချို့ပြောရရင်တော့ကြောက်တဲ့ကိုထိုးစင်သွားလို့ပြည်သူလူထုကတော့အလွန်အတန်တိုင်းဆသိကြီးမားတဲ့စီးပွားရေးတံကိုခံရပြီလို့ပြောလို့ရပါတယ
်။ဒါမဲ့ချိန်တုန်းကလည်းပဲအဲဒီစစ်သူရဆက်ဆက်တနည်းဖြင့်စစ်တပ်ကျောင်းတော်ကံပြူတဲ့အစူရဆက်ဆက်ပြောခဲ့တာကဘယ်လိုပဲဖြစ်ပါစေမြန်မာနိုင်ငံဟာစကြဝဠာနိုင်ငံသတ္တန်ကပဇွန်ကြီးရှိရဲစကြဝဠာထက်ကုန်နေရှိရဲအတွက်ကြောင့်ပြည်သူများပြတ်တဲ့အစင်တော့မရောက်ဘူးငါတို့ဆက်လက်ပြီးတော့ survive လုပ်နိုင်တယ်ဆိုတော့ပြောကြပါရဲအဲ့ဒါတော့ဘယ်လောက်မှန်ပါလဲအခုချိန်ဒီမှာ
အဲ့ဒါကတော့သူတို့အာဏာပြင်းရဲဖို့အတွက်မှန်ပါတယ်ဆရာဘာကြောင့်လဲဆိုတော့ဥနေဝန်ခေတ်ကစပြီးတော့မှ62ခုမတိုင်ခင်ကပါလီမန်ဒီမိုကရေစီစနစ်ကတိုက်ပြအလွန်မတန်အရှိတောင်အချက်မှာအထမ်းသာဆုံးတဘာဝပြန်စားတာလည်းအပေါ်ဆုံးဆိုတော့အဲ့ဒီကထောက်ပေးတဲ့အားကသူကတောင့်ခံနိုင်ခဲ့တယ် survive ဖြစ်ခဲ့တာပေါ့ဒါပေမဲ့ကဘာကြီးနဲ့သူက isolate လုပ်ခဲ့တာအကုန်ဖြတ်တာနိုင်ငံရေးစီးပွားရေးအကုန်ဖြတ်တော့အဲ့ဒါကဖြစ်တော့အဲ့ဒီကျွန်တော်တို့အချမ်းသာဆုံးနိုင်ငံကနေ now LDC ဖြစ်ခဲ့တယ်တဲ့နဲ့ကြောင်းနေကြတော့ဒါတစ်ချက်နောက်ခုနဆရာပြောခဲ့တဲ့ဆဲမှာစိတ်အာဏာကြီးဒုတိယမျိုးဆက်က87အာဏာသိမ်းတော့လေဥနေဝန်လာတော့တိုင်းပြည်ကမချမ်းသာတော့ဘူးသို့တော့ natural resource တွေရှိတယ်ဆရာရဲ့ပစ်တည်းရှိတယ် now gas ကထွက်လာတယ်တော့ရေနံနေရှိတယ်ဆိုတော့အဲ့ဓာဒီအားလုံးကသူတို့အသက်ရှင်မှုအတွက်မသိယုံတမယ်ပေါ်ဆက်ဆက်နိုင်ခဲ့ပါလေဆက်ပါလေဆိုတော့ပြည်သူတွေကတော့ဒီ layer set ကြီးကိုအခြေခံတဲ့ကိုဝန်စာကိုပူလုံတဲ့အဆင့်ခေါ်တာပေါ့ subsidence level ရှိတဲ့ economy ရနေပြီမှမတက်တဲ့အပြင်ပြန်ပြန်ကျလာတယ်အဲ့ဒီချိန်မှာသူတို့ဘာလုပ်လဲဆိုတော့ဒါပြောရမယ်ဆိုရင်တော့စီးပွားရေးသဘောအရပြောရင်အဲ့ဒီဒုတိယစစ်အာဏာရှင်အုပ်စုကနည်းနည်းသူတို့အကျိုးစီးပွားလဲကြီးတယ်နည်းနည်းလေလူတွေလည်းတော့ကဘာကြီးကလည်းပြောင်းတယ်သူရဲ့လဲဆိုတော့တော်တော်ကြွတာမဟုတ်သူတို့အတွက်ဆရာခရိုနီလူလန်းစားကိုမွေးပြလိုက်တယ်ဆရာတို့ပြီးတဲ့အတိုင်းအဲ့တော့ခရိုနီတွေကတိုင်းပြည်ရဲ့စီးပွားရေးလုံခြုံရေးအုပ်ပြီးမှအသက်ဆက်နိုင်ဖို့အတွက်ဥပိုင်လီမိတက်နဲ့တော့စီးပွားရေးကော်ပိုရေးရှင်းတွေက joint venture လုပ်ပြီးတော့မှသူကတစ်ဖက်ကလည်းသူတို့ချမ်းသာအောင်လုပ်တယ်ခရိုနီလူလန်းစားကိုလည်းမွေးထုတ်လိုက်တယ်အဲ့လိုနဲ့ survive ဖြစ်ဒါပေမဲ့ပြည်သူတွေကငတ်တဲ့လူတွေကယူရီးယားမှာ3လေးတန်းနော်မလေးရှားမှာ3လေးတန်းဒါသက်ပြီးပေါ့လေအဲ့လောက်သွားပြီးတော့မှတော့တိုင်းပြည်ရဲ့တကယ်အရင်မြစ်ဖြစ်တဲ့လူသွားအရင်ကတော့ရောင်းရတာအဲ့ဒီအခြေအနေဖြစ်ခဲ့တဲ့ကြောင့်သူတို့ survive ဖြစ်တာပါ
အဲ့ဒီတော့ smart music ဥနေဝင်းနဝီဒုတိယမျိုးဆက်သူတို့တွေကဘယ်လို survive ဖြစ်အောင်လုပ်ခဲ့လဲဆိုတော့အခုဆရာအသုံးနှွှဲဆိုတတိယမျိုးဆက်လို့ခေါ်ရမလားဦးဆရာမသိတဲ့ပုံစံတွေဆိုတော့ဒီလူတွေရဲ့အခြေအနေရောသူတို့နှိုင်းရှင်ဘယ်လိုနေလဲဆရာ
အဲ့ဒီလူတွေရဲ့မျိုးဆက်ကတော့နောက်ဆုံးမျိုးဆက်ဖြစ်သွားပြီမနိုင်တော့ဘူးပထမမျိုးဆက်မှာတော့ဥနေဝင်းကြီးကလဲလဲလေတယ်ဗျာလက်ပတ်တော့ပြည်သူတွေကဥနေဝင်းကိုဟာကောင်းမယ်ချင်တယ်ပေါ့လေစောင့်ကြည့်တာနော်ဆယ်နှစ်ဆယ်မိုးလောက်စောင့်ကြည့်စောင့်ကြည့်တော့ဥနေဝင်းလည်းခုနကျွန်တော်တင်ပြခဲ့တဲ့ဟိုအရင်ပါလီမန်ခေတ်ကသူကလက်ကြံလေးတွေနဲ့သူကတောင်းခံပြီးတော့တောက်တိုင်လေးတွေနဲ့ရခဲ့တဲ့အခါကျတော့လူတွေကမျက်စိလဲတာပေါ့ဆရာရဲ့ဒါတော့88ရောက်တဲ့အခါကျတော့သူဒုက္ခရောက်ပေါ်တာပဲမဟုတ်လားသိမ်းမိလေလှဲ့လေရဒါတည်းကြီးဒုတိယကျင်းကြတဲ့ခါကျတော့ဒီပေါ်မှာပဲခြေခံတာပဲတရားနာရိုက်ထုတ်ရောင်းပြီးတော့မှသွားခဲ့တာဒီမျိုးဆက်ကြတော့ဒီသူလူတွေကမယုံတော့ဘူးဆရာဒုတိယမျိုးဆက်မှာကပြည်သူကမယုံလုံးလုံးတော့ဝါတော့ထားပါတော့အကြံဉာဏ်ပြောရင်အခုကဒုတိယရှိရင်90လောက်ကလုံးဝလက်မခံဆရာကလည်းကသူတို့စစ်တပ်နဲ့ဘောင်းမှလည်းခရိုနီပဲရှိတယ်ခရိုနီတောင်ထွက်လာပြီဆရာလူလူလူတန်းစားအားလုံးကအထူးဖြင့်ပညာတတ်တော်တော်များများကျွန်တော်တို့ပညာတတ်လူရန်စားကတော့ပြောညာတက်လာတဲ့အစုအဝါကိုသူကဝန်တန်းမြင်နေပေါ့နော်ပန်ပိုးတာလေးတွေရှိခဲ့တဲ့ခါမှာအခုကဆရာ CDM ကြည့်ပါကျွန်တော်88မှာ CDM လုတ်ခဲ့တာမအောင်မြင်ဘူးဆရာအခုကအားလုံးက CDM မှုသူတို့ဘာမှမရှိတော့ရန်ရိုက်ရက်သွားတချက်နောက်တစ်ခုကတောင်းသူလက်သမားအရင်တုန်းကမျိုးဆက်နှစ်ခုလုံးမှတောင်းသူလက်သမားတော်လိုင်းမှမပါခဲ့ဘူးဆရာအခုကတောင်းသူလက်သမားကရွာရီတော်ဒီမှာဆရာကအားလုံးမြင်တဲ့အတိုင်းပဲအဲ့ဒါကလုံးဝမရတော့ပါဘူးတချက်နောက်တစ်ချက်ကသူတို့ခုနဒုတိယမျိုးဆက်မှာတောက်တိုင်လုတ်ခဲ့တဲ့စစ်တပ်ပိုင်စီးပွားရေးပေါ့ကိုရီးယားစစ်တပ်ပိုင်စီးပွားရေးကိုပြည်သူလူထုကဘူးသပိတ်ဆောင်ပြီးတော့မှလုံးဝဝိုင်းကောက်လုတ်သွားပြီဆရာ နော်အဲ့တော့သူတို့ရဲ့ဂျိုးကပြတ်သွားပြီဒါတစ်ချက်နောက်တစ်ချက်ကနိုင်ငံတကာကတော့အစနဲ့သူတို့ track တိုင်ချင်းခံခဲ့ပြီးပြီပေါ့လေသို့တော့အထဲတဲ့အချိန်ကြီးအရင်နဲ့ပြောင်းသွားပြီတော့မှသူတို့ရဲ့စစ်တပ်ပိုင်နဲ့တစ်တက်ကဲခုနစီးပွားရေးတွေကိုလုံးဝဆက်ဆံမလုပ်တော့ဘူးဘွိုင်းကောလုပ်တဲ့အပြင်အဲ့ဒီအစိုးရရန်နေရာကြီးကိုလက်ပတ်နိုင်အောင်ဘတ်ဂျက်ပေါ်ဆရာရဲ့အကြံဉာဏ်ကြောရင်တော့ငွေကြီးရနိုင်တဲ့နည်းလမ်းတွေကသူတို့မှမရတော့ဘူးဆရာဒီချက်လာတော့မသိသိတာလေ revenue ပေါ့သူတို့ဝင်ငွေဟာအကွန်တောက်ကရတာကိုအကွန်လုံးပြက်သွားတဲ့ခါမှာသူတို့ကတော့လုံးဝအရင်မျိုးသက်လို့ကိုတောင်းခံနိုင်မဲ့လမ်းမရှိတော့ပါဘူးဆရာ
ဟုတ်ကဲ့ဆိုတော့ဒီလိုစီးပွားရေးဆုပ်ကြဆင်းလာမှုဟာအခုလောလောဆယ်နိုင်ငံကြီးကိုဘယ်လောက်ထိရိုက်ခတ်နိုင်ပါလဲပြည်တွင်းနိုင်ငံကြီးကိုဒါပြပဖီအားတွေဖယ်ထားလိုက်ပါလေအဲ့ဒီမြန်မာနိုင်ငံမှာစာဝန်ကြီးအခက်ခဲကျမ်းဝေတံပိုးကြဆင်းတာအဲ့ဒီလောလောဆယ်မှာလူတွေသိညင်းနေကြတယ်ပြောနေကြတယ်ကိစ္စကြီးမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေကိုဘယ်လောက်ထိရိုက်ခတ်နိုင်မယ်ထင်ပါလဲဒီစစ်ကောင်စီအနေနဲ့အချိန်ဆက်ပြီးဆွဲပြီးတော့တိုင်းပြည်ကမနှင်းသက်သေးဘူးငါတို့ဆက်နေရမယ်ဆိုပြီးအကြောင်းပြစရာဖြစ်လာမလားသူတို့မဟုတ်သူတို့အုတ်ချုပ်လို့မရတဲ့အခြေအနေကိုများလုံးဝကြဆင်းသွားနိုင်သလားဆဲသုံးသက်ကြကြမှာ
ကျွန်တော်အမြင်ကတော့ဆရာဒီမှာနိုင်ငံရေးနဲ့ခုနနိုင်ငံရေးဆိုတာခုနအန်ယူဂျီဥဆောင်မှုနဲ့ပြည်သူတွေထောက်ခံနိုင်ငံတကာအားနဲ့ဆိုတာတဝက်လောက်ရှိမယ်ဆိုရင်စီးပွားရေးဒုက္ခရောက်တဲ့ဟာကအဲ့ဒါကိုပတ်မိုးတဲ့နောက်တဝက်လောက်လာပါလိမ့်မယ်ဆရာဒါလေးကိုနည်းနည်းလေးကျွန်တော်ချက်တင်ပြပေးရစီ။ဘာကြောင့်လဲဆိုတော့80 90နောက်ပိုင်းဥပိုင်လီမိတက်နဲ့စီးပွားရေးကော်ပိုရေးရှင်းဖွဲ့ပြီးတိုင်းပြည်ရဲ့စီးပွားရေးခိုးရင်းနဲ့လုံခြုံရေးအုပ်ခဲ့တာကျွန်တော်လုံခဲ့တဲ့15နှစ်တော့တွက်တာပေါ့လေအဲဒီကောင်ကဂျမ်းမြင်ဒေတာတွေကရတဲ့အပေါ်မှာတွေ့တိုင်းပြည်ရဲ့လေးပုံတစ်ပုံလောက်ကသူကလုံခြုံရေးအုပ်ထားတာဆရာရဲ့နောက်ပိုင်းဆိုကျွန်တော်ထင်တယ်ပိုများနိုင်မယ်။ဘာလို့ကျွန်တော်တို့ဥပိုင်တို့ဘာလို့ UFCCI တို့ဘာလို့ဆိုတာတွေကသူတို့လူတွေဒီလူတွေကတိုင်းပြည်စီးပွားမှာ40အခန့်လုံးတော့ကြီးစိုးထားရင်တော့အဲ့ဒါကလုံးဝကျွန်တော်ခုနပြောဘူးသပိတ်နဲ့ဖြစ်နေပြီဆရာ။နောက်တစ်ပိုင်းကနိုင်ငံတကာကုံတွယ်ရေးတရုတ်ကိုအားပြုတာဆရာ။နော်ကျွန်တော်တို့ပုံကလေယာထောက်ကုန်ပဲပို့တာ။ဆိုတော့ဘာလို့ပဲလို့ကိုမကွေးရဆိုကြတာဒီမောင်းအောင်ပို့တာ။နော်တရုတ်နဲ့ကူကလုံးဝကိုဗစ်ရောဂါလည်းပါတော့ဒီကုံတွယ်ရေးကလည်းပြက်ပြီဆရာရဲ့။ထိုင်းတို့စင်ကာပူတို့စသည်ပေါ့ဒီကုံတွယ်ရေးကလည်းမကောင်းတော့ဘူး။တော့အိန္ဒိယဘက်ကလည်းပဲရလို့ဆင်သွားတာအဲ့ဒါလည်းမဟုတ်တော့ဘူးဆိုတော့ကုံတွယ်ကြီးမှဒါပြပကုံတွယ်ကြီးကတော်တော်ဒုက္ခရောက်နေဒါပေါ်တာစိတ်ပါဝင်နောက်တစ်ချက်ကဒီလိုကုံတွယ်ကြီးမှယူရင်းစားဖို့အတွက် internet trade ပေါ်ဆရာရဲ့ဒီမှာလေယာကဏ္ဍကထွက်တဲ့ကုံတွေစပားအပါဝင်အာလုံးပြီးနံနေရစကိုင်းတိုင်းမကွေးတိုင်းနော်အဲ့ဒီနေရာတွေမှာရှိတဲ့လေသမားတွေကပြီးနံလည်းမသိနိုင်တော့ဘူးထွက်ပြေးနေရပြီဟွာပြန်လာလို့လည်းမရတော့အဲ့ဒီထိုးလို့မှကြာပြီအဲ့ဒါဆိုရင်ဒီလိုကုံတွယ်ကြီးလည်းကြမယ်ဒီနာကျင်ဘော်ဒါတက်လည်းချလာမယ့်အခါမှာပြဿနာမျိုးစုံတက်လာရင်သူဘယ်လောက်တောင့်ခံနိုင်မှာလဲဆရာ။ဒါကြောင့်မလို့ဒီကြိမ်မှာစီးပွားရေးအပြင်ထိုးနှက်ချက်ပဲပြောပြောနော်သူတို့ရဲ့တောင့်ခံနိုင်မှုကလုံးဝမရှိတော့နိုင်ငံရေးနဲ့စီးပွားရေးဆက်နွယ်နေအပိုင်းမှာစီးပွားရေးပြဿနာကိုဆိုးပါမယ်။ပြီးအဲ့ခါမှာမိလာလေးပင်ဆက်တက်လာကနေရငွေတွေကြက်တွေတော့ဗန်နဲ့ကစားတာကြီးဆရာပြီးတဲ့အတိုင်းနဲ့နော်ဘိုးဘန်ကိုလက်ကင်တို့လုတ်ပြီးမှဗန်တွေကိုဘယ်လောက်ပဲထိုးရမယ်ဆိုတဲ့ကန့်သက်ချက်တွေလုတ်လာတဲ့အပြင်အခုဒေါ်လာတွေနော်ထုတ်ရောက်နေတာပြောတာတကယ်တော့ကျွန်တော်တို့ကြားတဲ့သတင်းတွေကသူတို့ခရိုနီနဲ့သူတို့ရဲ့စစ်တပ်ကြီးကရှိတဲ့ငွေတွေကိုလဲတဲ့သဘောရှိတယ်ဆရာအဲ့ဒါကြောင့်မလို့တိုင်းပြည်ရဲ့စီးပွားရေးကဆိုးတဲ့ဆိုးလာပြီးတော့မှသူတို့ပြုတ်ကြဖို့လမ်းတွေပထမမျိုးဆက်ဒုတိယမျိုးဆက်လို့တောင့်ခံနိုင်ကြလမ်းမရှိတော့ပါဘူးဆိုတာကျွန်တော်အကြံပေးတင်ပြတာပါဆရာ
နောက်ဒီညမှာစစ်ကောင်စီရဲ့ပြောခွင့်ရဖြစ်တဲ့ဗိုလ်ချုပ်ဇော်မင်းထွန်းကတော့သူတို့ခေတ်မှာဖြစ်တဲ့ဒီစီးပွားရေးအကြက်တဲကိုသူတို့တာဝန်ယူတယ်ဆိုပြီးတော့သူပြောသွားပါတယ်ရဲဝုံဝုံပဲတင်တဲ့မှာပဲသူကသိနားလည်တာမဟုတ်ဘူးဒါပေမဲ့လေ့လာနေရလို့ပြောပါတယ်စီးပွားရေးကိစ္စနဲ့ပတ်သက်ပြီးတော့ဆိုတော့ဒီနှစ်ခုကိုဆရာဘယ်လိုတုံ့ပြန်ပြောကြားလိုပါလဲသူတို့နောက်ွယ်မှာနားလည်တဲ့စီးပွားရေးပညာရှင်တွေရောမရှိဘူးလားခင်ဗျာ
ရှိတဲ့အချိန်မှာတိုင်းပြည်စီးပွားရေးနည်းနည်းကမောက်ကမဖြစ်လာရင်ဥနေဝန်ခေတ်ကကုန်တယ်လည်းညှိုးထိုးတာမဟုတ်လားဆရာကုန်တယ်ဒီကြောင့်ပုံစံတော့တက်ပါတယ်ဟာဘုခင်ညွန့်တို့လည်းအတူတူပဲနော်ဒီလိုလုပ်ခဲ့တယ်အခုကတော့ဒါလမ်းကသူမရတော့ဘူးပြရတဲ့စကားဆက်တာလည်းပါမှာပေါ့ဆရာရယ်တပြားကြီးဟောမသုံးရင်တော့ကျွန်တော်တို့တောင်းဝင်ယူမှာပဲကျွန်တော်တို့ကြောက်မှာဆိုဒါလေးတော့သုံးတယ်ဒါလေးကတော့သူကနည်းနည်းလေးပုံစံပြောင်းတယ်လို့ကျွန်တော်မြင်တာသူတို့စိတ်ထဲရှိလို့မဟုတ်ဘူးဒါပေမဲ့ပြဿနာကဘာလဲဆိုတော့သူတို့နောက်မှာရှိတဲ့စီးပွားရေးနဲ့ပတ်သက်တဲ့အကူအညီပေးတဲ့လူတွေချွတ်လဲလက်တွန့်ကုန်ပြီတချို့ကလည်းနောက်သူတို့ရဲ့စစ်အာဏာရှင်ဇယိုက်တိုင်းနဲ့သူထင်ရသူလောက်တာဖြစ်တော့သူတို့ရဲ့ဩဇာလည်းရှိမှာမဟုတ်ဘူးနောက်တစ်ခုကပုံမလင်းလင်းပြောတော့မယ်ဆရာရယ်တကယ်ကြောင်းကျင်တဲ့တကယ်နော်နိုင်ငံတကာအဆင့်ကြီးတဲ့ပညာရှင်တွေကသူတို့ကမှမရှိတော့ဘူးဆရာတို့လက်ကြိုက်လုပ်ပဲကြံတော့လေအဲ့ဒါကြောင့်တို့က policy ဘိုင်းနဲ့အားနေတယ်။ဒါဘူးဘာကြောင့်ကျွန်တော်ပြောလဲဆိုဥပမာတစ်ခုထောက်ပြပါနော်။ဒေါ်လာဈေးတွေတက်တယ်။ဘာလို့တက်တယ်လဲဆရာ။ဒေါ်လာဈေးတက်တဲ့အခြေခံအကြောင်းရင်းကတို့ကဘန်ဒီကိုသွားပြီးတော့ interview လုပ်တာ။ဘန်ကိုသွားငွေရကျက်လာတဲ့ခါကျတော့ဘယ်တော့ပဲထုံး။ဒါတွေမထုံးရဆိုတော့အဲ့လိုဆိုရင် तू ကဘိုးဘန်ကိုငွေရဆော့ဖက်ခိုင်းတာ။အဲ့ဒါကူက तू ကဘာနေပညာရှင်ရဲ့အခန်းကဏမရှိတော့ဘူး။ဘာကြောင့်လဲဆိုတော့ဘိုးဘန်တောင်းနေတဲ့တိုင်းပြည်ရဲ့စီးပွားရေးကို stable ဖြစ်အောင်ခင်ရတာဆရာဘလို့ထိမှလဲ तू อ่ะ तू อ่ะ monetary policy လို့ခေါ်တယ်ငွေကြေး policy နဲ့ तू อ่ะခင်ရတယ်ဆရာအချုပ်ပြောရရင်တိုင်းပြည်မှာရှိနေတဲ့ money supply ငွေကြေးပမာဏများလို့ရှိရင်ကိုယ်စိတ်လုံးမတက်အောင်ဘာလို့ရမလဲအဲ့ဒီ money supply short ထားတယ်နီးသုံးရမယ်ဘောင်းနေပိုင်ထုတ်ကြအောင်တော့ဆရာရဲ့နောက်တစ်ခါပါလဲဆိုလို့ရှိရင်ကဲလို့ငွေကြီးကကျလာလို့ရှိရင်ငွေကိုရိုက်ပြီးတော့ထုတ်ဘလောက်ထုတ်ရမလဲဆိုတော့သူ့ရဲ့ technically တွားမှာရှိတယ်အဲ့တိုင်တို့မလုပ်ဘူးဆရာဒါသူရဲ့ပညာရှင်တွေအားနဲ့ကျနေသူလှုပ်ရှားလှုပ်တာဒါပေါ်လွန်တာပဲအဲ့ဒီအချက်တွေကြောင့်ခုနလက်လာရှင်းလင်းမှာသူတို့ပြောကြတာအားတွေကစကားအရာနဲ့ကြည့်ကောင်းအောင်ပြောတာလို့ကျွန်တော်ဒီလိုမြင်ပါတယ်ခုနပြောရင်တော့ mismanagement ပြဿနာဖြစ်တဲ့အကြောင်းတစ်ခွက်ရောက်ပါလိမ့်မယ်